In Pakistan, 107,000 people remain displaced as a result of the conflict that restarted in 2011.
ကျင်းရေးဆိုင်ကနေဒီမှာစစ်ကောင်စစ်တပ်ကပြန်လည်ဆက်တင်ခဲ့တယ်ပြည်ပခါကြောင့်လူပေါင်းသသိန်း9000လို့အိုအိမ်ဖြစ်ခဲ့ကြရတယ်ကချင်းပြည်နယ်မှာအစိုးရထိန်းချုပ်တဲ့နယ်မြေတွေမှာရောအိုအိမ်ထပ်ပြီးခဲ့ကြသူတွေနေထိုင်တဲ့နေရာတွေကိုကုလသမဂ္ဂအနေနဲ့တွားရောက်ခွင့်ပိတ်ပင်ခြင်းခံထားရတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ထွဲဘက်ပြောပြရပုဂ္ဂိုလ်ဖရန်ဟတ်ကဒ ဲ့ပြည်နယ်ရှမ်းပြည်နယ်ရှိ IDP တွေရဲ့အရေးကိုလည်းမမေ့ကြဘူးကုလသမဂ္ဂလူသားချင်းစာနာမှုအဖွဲ့အစည်းတွေကသတိပေးခဲ့ကြပါတယ်ဒါကြောင့် IDP တွေရဲ့အခြေအနေကဘယ်လိုရှိပါတယ်ဆိုတာကိုကချင်ငင်းချမ်းရေးကွန်ရက်ကိုပူတွဲမှတ်တည်ခဲ့သူမမီစပေဖြူကိုမေးချိခဲ့ပါတယ
်အရင်သဘောဦးသိန်းစင်လက်ထက်ကလေးက2017ကျွန်ကလေးကစခဲ့တဲ့ဒီကချင်ဒေသနဲ့စမ်းမြောက်မှာရှိတဲ့လက်ထက်ကိုက်အဖွဲ့တွေနဲ့တိုက်ပွဲတွေကြောင့်ဖြစ်ပြီးတိမ်းဆောင်နေရတဲ့စစ်ပြေးဒုက္ခတွေလူတွေတသိန်းနှစ်ပေါင်းကျော်ဟာအစိုးရစီကနေထိရောက်တဲ့လူသားချင်းစာနာဖတ်ကားမှုအကူအညီတွေမရဘဲနဲ့ဟိုဖက်တောက်ချင်းခံရပြီးတော့မှနေနေရတာအခုဆိုရင်ခုနှစ်တောင်ပြည့်ခံနေရပါပြီပေါ့အဲ့တော့အဲ့ဒီလူတွေတသိန်းကျော်ရဲ့အခြေခံစာဝတ်နေရေးပြဿနာကိုတောင်မှတိတိယောက်ျောက်မဖြေရှင်းပေးနိုင်သေးခင်မှာအခုနောက်ထပ်ဒုက္ခတွေအစ်စ်တွေနော်အခုဆိုရင်ဒီတမိုင်းပတာလူကြီး2000ကျော်နံမတီးဘက်မှာလူကြီး1000ကျော်အခုဒီနောက်ထပ်တက်ကအများကြီးပဲလက်နက်တွေရောဟိုစစ်အင်အားတွေရောဖတ်ဖတ်ပြီးရောဟိုပို့နေတယ်ဆိုတာကိုကျမတို့တွေသတင်းရပါတယ်ဒီလမ်းကြောင်းမှာရှိတဲ့ကျမတို့ရဲ့မိတ်ဆွေတွေကလည်းကျမတို့ကိုအမြဲတမ်းပန်းလန်းပြီးတော့ဟိုတည်င်းပို့နေပါတယ်ပေါ့နော်အဲ့တော့တချင်လူမျိုးဆိုတာပြည်အောင်စုထဲမှာကျမတို့ဟာဟိုတရားဝင်ဇွလက်ရေးရတဲ့အချိန်ကလေးကပါဝင်ခဲ့တဲ့တိုင်းရင်းသားလူမျိုးတွေဖြစ်ပါတယ်အဲ့တော့ကိုပြည်အောင်စုလို့ခေါ်တဲ့ဒီနယ်နိမိတ်တစ်ခုထဲမှာပဲအတူတူနေကြတဲ့တိုင်းရင်းသားလူမျိုးတစ်မျိုးအပေါ်မှာအခုလို့တစ်ဖက်ဆောင်နေပေါ့နော်တိုက်ခိုက်မှုတွေအပြည့်မဲ့ပြည်သူတွေပေဆုံးရတာတွေဖက်ပြေးသိမ်းဆောင်ရတာတွေကိုကျမတို့ကိုယ်တိုင်ယုံကြည်လို့မဲပေးရွေးချယ်ထားတဲ့အစိုးရဟာလေနှောက်ပိတ်နေရဲဆိုရင်ဒါဟာတကယ်ကိုဟိုဝန်ရဲကြလဲကောင်းပါလေဟိုဒါဟာ emergency ပါအရေးပေါ်ဖြစ်နေတဲ့ကိစ္စဖြစ်ပါတယ်လူကြီးဟိုတဦးနှစ်ဦးတရားနှစ်ယောက်အကြောင်းကျွန်တော်တို့ပြောနေတာမဟုတ်ပါဘူးလူကြီးသိငဲ့ချီတဲ့လူကြီးတွေဟာအခြေခံစာဝတ်နေရေးအတွက်ဘာမှအကူအညီမရဘဲနဲ့ဒုက္ခတဲ့စခန်းလေးမှာနေနေရတာခုနှစ်နှစ်ပြီးပါရှိပါပြီအစ်စ်ထပ်ပြေးလာရတဲ့လူဦးရေတွေလည်း3000ဆောရှိပါတယ်သူတို့ရဲ့အခြေခံစားဝတ်နေရေးတာမကသူတို့ရဲ့အလုံးစုံရေးနဲ့လူနဲ့တူအောင်အသက်ရှင်ရပ်တည်ခွင့်ဟာခုချိန်မှာအရေးတကြီးလိုအပ်ချက်ဖြစ်နေပါတယ်လို့ကျွန်တော်တို့ပြောချင်ပါတယ
်ကချင်ပြည်နယ်မှာမြစ်ချီနာနမ်တီဝိုင်းမော်ဗမော်ဖားကန်မိုးမောက်မိုင်ကန်ယာမန်စီအစရှိတဲ့မြို့တွေမှာစခန်းတွေရှိကြရမှာစခန်းတွေမှာနေထိုင်ကြတဲ့ IDP တွေနဲ့တဲ့ဝဲနီးပါးဟာအမျိုးသမီးနဲ့ကလေးငယ်တွေဖြစ်ကြပါတယ်။ဒါကြောင့်ခုနှစ်တာကြာပြီဖြစ်တဲ့ဒီစခန်းတွေမှာနေထိုင်မှုဘဝကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့ American ခြေဆိုင်ကချင် Alliance အဖွဲ့ရဲ့လက်ရှိတွဲဘက်ဒုတိယဥက္ကဋ္ဌဆိုင်းတော်ကိုမေးကြည့်ခဲ့ပါတယ
်။ကျွန်မတို့ကချင် The IDP ဆိုတာစစ်ဘေးဆောင်တာပေါ့နော်ဒုက္ခတွေအနေနဲ့ကုလသမဂ္ဂလည်းတမလို့မရဘူးဘာလို့လဲဆိုတော့ကျမတို့နိုင်ငံအတွင်းပါပဲဖြစ်နေတယ်။ကုညီတွေလည်းရရှိဖို့အတွက်အရန်ခက်ခဲတယ်။ခြားနာရာတွေဖြစ်တယ်၊မျိုးသမီးတွေဆုံးသွားပါသွားတယ်၊မိဖွားတဲ့အချိန်မှာကျမကြီးတို့အစားတောက်ဖွေရာတွေကောင်းကောင်းထောက်ပံ့မှုတွေမရှိတဲ့အချိန်ကြမှာပေသွားတဲ့ဟာတွေလည်းအများကြီးရှိပါတယ်။ဒီ IDP မှာအမျိုးသမီးနဲ့ကလေးတွေအများဆုံးပါဝင်နေထိုင်တာဖြစ်ပါတယ်ဒီစကမ်းမှာဆိုတာတော့ပေါ့နော်တဲကုတ်လေးပလတ်စတစ်လေးခါတာတော့အိမ်လိုမျိုးလို့ပြောလို့မရဘူးနော်အဲ့လိုမှကျမတို့မှရေခက်ခဲမှုရှိရဲအစားတောက်ချက်စားဖို့အတွက်ခက်ခဲရှိတယ်ပေါ့နော်အိမ်သားသုံးဆွဲတာအစားပေါ့နော်အခက်ခဲကြီးအများကြီးရှိပါတယ်အဲ့ဒါနဲ့ဆက်နွယ်ပြီးတော့ကျမကြီးထိခိုက်တယ်ခြားနာလို့ရှင်ကျမတို့စိတ်ကူတမှုကလည်းအရင်လိုအပ်တာဖြစ်ပါတယ်ပြီးတော့နောက်တစ်ခုကဒီကလေးငယ်တွေလူငယ်တွေပညာရေးစာတင်ချင်တယ်စ စာတင်ကြောင်းလည်းမရှိဘူးစာရေးဖို့ခဲတာစာအုပ်တွေလည်းမလုံလောက်ဘူးဒီအမောင်ထဲမှာဂူထဲမှာနေရတဲ့တိရစ္ဆာန်လူတွေပေါ့နော်အဲကျမတို့တွေမှာအလင်းအမောင်လုံးဝဘဝမှာမျောလင်းချက်လုံးဝမရှိဘူးအဲ့လိုခက်ခဲနေတဲ့အချိန်ကြတော့တချို့ရွယ်ရောက်နေတဲ့အမျိုးသမီးတွေကထွက်ပြီးတော့ဟိုအလုပ်လုပ်ချင်ကြတယ်အဲ့လိုလှုပ်ချင်ဘာပဲဖြစ်ဖြစ်လှုပ်မယ်ဆိုပြီးမှပေါ့နော်ဒီကင်မရာနေဒီစခန်းကနေထွက်ပြီးတော့လှုပ်ရှားတယ်တချို့ကရောင်စားခံရတယ်အာတရုတ်ပြည်ကိုရောင်စားခံရတယ်ရောင်စားခံရတယ်ဆိုတော့တရုတ်တွေကအဓိကဘာလှုပ်လဲဆိုတော့ဟိုကလေးမွေးခိုင်းတာအဲတရုတ်ပြည်မှာယောက်ျားတွေလည်းများတယ်ကလေးကလည်းလိုချင်တယ်အဲ့ခါကျတော့သူတို့တွေကလူတယောက်ကိုရောင်9000အဲ့လိုမျိုးနဲ့ရောင်းစားခံရတယ်အဲမျိုးသမီးတွေကလည်းဘာဖြစ်ဖြစ်လုပ်မယ်ဆိုတော့ရောင်းစားခံရလို့ရောင်းစားတယ်လို့လည်းမထင်ကြဘူးဟိုမှာရောက်တော့ပေါ့နော်အဲ့မှာလည်းအတမချင်ခံရတယ်ကိုဝင်ရှိရဲ့ကလေးမွေးပြီးရဲ့နောက်ပိုင်းမှာနောက်ထပ်တစ်ခေါက်ပြန်ပြီးတော့သူတို့ရောင်းစားခံရတယ်ပေါ့နော်ပြီးတော့နောက်တစ်ခုကဘင်းပင်ကြောင့်မို့ကျမတို့ဒီမှာလည်းအရင်ကြီးအခက်ခဲမှုတွေမိသားစုမှာအခက်ခဲတွေအမျိုးသမီးတွေကအစားပေါ့နော်ဘေးကြီးဆွဲတာကိုဘလို့မှဘလို့ပြောမလဲပိတ်ပြန်တာတားမြစ်တာမလုံလောက်ဘူးပေါ့နော်အဲ့ဒါတွေအခက်ခဲကြုံနေရပါတယ
်အရှင် IDP တွေရေနှုတ်ချက်မှုရရှိစေဖို့ဆုတ်ရှားဆောင်ရွက်ဒီဒီတွေရဲ့အကံကိုကြားခဲ့ကြပြီးဖြစ်တယ်လို့IDB စခန်းမှာရှိနေတဲ့ကချင်းအမျိုးသမီးတွေရဲ့အစံတွေကတော့ဘယ်လိုရှိပါလဲဆိုတာကိုသိရဖို့မိုင်းကြံရစခန်းမှာရောက်နေတဲ့နော်လူတာကိုနေမြန်ခဲ့ပါတယ်သူရဲ့ကြောကြာချက်နဲ့အတူဒီသတင်းပိုင်ရဲ့အမျိုးသမီးများကန္တာကိုမိကုံချုပ်အပ်ပါတယ်ရှင
်အဲကျွန်တော်ဒီရောက်နေဆိုတာကိုယ့်အိမ်ကိုရွာစုံမှာဖြတ်ပြီးလာရဆိုမလွယ်ဘူးอ่ะเนาะဒီမှာကလေးလည်းပညာရေးလည်းတအားနောက်ကျသွားပြီပေါ့ဒီမှာဟိုအစိုးရမဟုတ်တဲ့လူချင်းလူသားချင်းဆန္ဒဖွဲ့စည်းရနေပြီးတော့သမီးတို့ဒီမှာကိုကြီးဆောက်ချောက်ထားတယ်ပေါ့ဒါပေမဲ့ဖူလို့မို့တော့မရှိဘူးဒီမှာလူတွေကအများကြီးဆိုတော့ဒီမှာစားမရလဲမကောင်းဘူးအာမိသားစုများတဲ့အိမ်တွေဆိုတော့လုံချုံမှုဖူလို့မို့မရှိဘူးဟုတ်ကဲ့အဲ့လိုမျိုးအခက်အခဲတွေရှိပါတယ်ရှင
်အခုသမီးတို့ရောက်နေတာအမကျ
ဟုတ်ကဲ့မကျရောင်းပါအ
ဲ့မှာဒုက္ခတွေစုစုပေါင်းဘယ်လောက်လောက်ရှိလဲမသိဘူ
းဒီမှာသမီးတို့ဒီမှာကဲ့နေမှာကဲ့နေထားထားလေရှင်သမီးတို့ဒီအုံလုံးကဲ့မှာတော့လူတွေထောင်ချီရှိပါလေရှင်အဲ့တော့ကဲ့ဒီအများကြီးပဲဖွဲ့စည်းထားတယ
်အဲ့ဒီကဲ့မှာပေါ့နော်ဒီစခန်းမှာနေဦးထိုင်နေတဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါလားမျက်စိထဲမှာမြင်လို့ရအောင်ပေါ့နော
်ဟုတ်ကဲ့ကဲ့မှာဘလို့နေထိုင်ကြလဲဆိုတော့လူတွေကအများကြီးပဲပေါ့ကလေးကဝင်းချောယောဂါရဖြစ်တဲ့နာစီချောင်းဆိုအသက်ကြီးရဲ့ဖိုးကြီးဖိုးကြီးကတချို့တွေကရာဒီဥဒ္ဒတာမခံရလို့အသက်ကြီးဆုံးရှုံးရတာရှိတယ်ပေါ့အဲအဲ့ဒီမျိုးတော့သူတို့တကယ်လို့လည်းဒီတိခတ်မှုရစေးသွားလို့လည်းပြန်သွားနေသူတို့ဘာမှမျောလင့်ချက်မရှိတော့အိမ်မှာဘာဆိုဘာမှကုန်းကောက်ဆံမရှိတော့တဲ့ဘဝမျိုးကိုပြန်ဆိုင်ယူရမှာပေါ့လေအဲ့ဒါကြောင့်သူတို့ကဒီမှာနေရထိုင်ရတယ်ဆိုတာလည်းနည်းနည်းမှစိတ်မချမ်းသာရဘူးပေါ့ဟုတ်ကဲ
Not enough.